ဆရာရှင်များခင်ဗျာကျွန်တော်တို့ RFA လွတ်လပ်တဲ့အခြားအတန်းရဲ့တပတ်အတွင်းသတင်းသုံးသပ်ချက်စကားဝိုင်းကိုအခုစတင်ပါတော့မယ်ပြီးခဲ့တဲ့ဇွန်လ18ရက်နေ့မှာကုန်ဆုံးသွားတဲ့သတင်းပတ်အတွင်းဖြစ်ပေါ်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာသတင်းတွေကနေပြီးထူးထူးခြားခြားသတင်းတရအနေနဲ့ရွေးချယ်ထားတာကတော့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပပြုလုပ်ခဲ့တဲ့ ILO VV ဆိုင်ရာအလုပ်သမားတာဝန်ကအဖွဲ့ကြီးရဲ့65ကြိမ်မြောက်ညီလာခံကနေပြီးမြန်မာနိုင်ငံမှာစုအတင်းအဓမ္မလှူအားပေးခိုင်းစင်မှုတွေဖြစ်ပေါ်နေတာတွေနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ဝေဖန်လိုက်ပြီးအဓမ္မလှူအားပေးခိုင်းစင်မှုတွေနဲ့ပတ်သက်လို့တိုင်တန်းသတင်းပေးကြတဲ့အတွက်ကြောင့်ဖမ်းဆီးခံထားရတဲ့သူတွေအားလုံးကိုဇူလိုင်လအကုန်နောက်ဆုံးထားပြီးတော့ပြန်လွှတ်ပေးဖို့စစ်အစိုးရကိုတောင်းဆိုလိုက်တဲ့သတင်းပဲဖြစ်ပါတယ်။အခုသကဝိုင်းမှာပါဝင်ဆွေးနွေးဖို့ဖိတ်ကြားထားတဲ့ဧည့်သည်တော်တွေကတော့အဲ့ဒီ ILO ညီလာခံကိုကိုယ်တိုင်ကိုကျတက်ရောက်ခဲ့တဲ့ FGUB ဒီတော်စုမြန်မာနိုင်ငံအလုပ်သမားတမဲကများအဖွဲ့ချုပ်လက်ထောက်အထွေထွေတွင်းမှုဒေါက်တာဇော်ဝင်းအောင်နော်ဝေးနိုင်ငံမှာအခြေစိုက်တဲ့ RFA ဥရောပသတင်းတော်ဦးမောင်မောင်မြင့်အိန္ဒိယနိုင်ငံအခြေစိုက်မြစ်စိမသတင်းဌာနကဦးစိန်ဝင်းတို့ဖြစ်ကြပါတယ်ကျွန်တော်ခင်မောင်ငင်းကတော့ RFA ရုံးချုပ်စတူဒီယိုကနေအားလုံးနဲ့တယ်လီဖုန်းဆက်သွယ်ပြီးပါဝင်ဆွေးနွေးသွားမှာဖြစ်ပါတယ်။ ILO အဖွဲ့ကြီးကဆိုလို့ရှိရင်မြန်မာနိုင်ငံအစိုးရကနေပြီးတော့တိုင်းသူပြည်သားတွေပေါ်မှာဇွအတင်းအဓမ္မလှူအားပေးခိုင်းစေနေတာတွေနဲ့ပတ်သက်ပြီးတော့2000+လောက်ကစပြီးတည်တည်ချာချာစောင့်ကြည့်အကဲခတ်လာခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာအခြေအနေတွေကကောင်းမွန်လာတာမရှိဘဲနဲ့ပိုပိုပြီးတော့ဆိုးလာတဲ့အတွက်ကြောင့်လည်းပဲ2005လေလောက်မှာစီးပွားပွဲကြီးတက်ကျင်းပပြီးတော့မြန်မာအစိုးရကိုပြန်လည်ပြီးတော့မူဝါဒပြင်ဆင်မှုတွေမရှိရင်တော့တစ်တံခတ်ပြီးအေးအေးယူသွားမယ်ဆိုပြီးဆုံးဖြတ်ခဲ့ကြပါတယ်။အဲ့ဒါလို ILO ဖွဲ့ကြီးကအေးအေးယူမယ်လို့ဆိုလိုက်တဲ့အတွက်ကြောင့်လည်းပဲပြီးခဲ့တဲ့အောက်တိုဘာလလောက်မှာနာဖအစိုးရက ILO ဖွဲ့ကြီးကနေပြီးတော့အဖွဲ့ဝင်အဖြစ်ထွက်တော့မလို့လို့ကြေညာခဲ့ပါတယ်။ဒါတွေဟာ ILO ဖွဲ့ကြီးရဲ့သမိုင်းလျှောက်မှာဆိုလို့ရှိရင်တစ်ခါမှမရှိခဲ့ဘူးတဲ့ဖြစ်စဉ်တွေပဲဖြစ်ပါတယ်။အဲ့တော့အခုလို ILO အဖွဲ့ကနေပြီးမြန်မာအစိုးရကိုဒီလိုအပ်ပေးကိစ္စနဲ့ပတ်သက်ပြီးဖမ်းဆီးထားတဲ့လူတွေကိုဇူလိုင်လကုန်နောက်ဆုံးထားပြီးတော့လွှတ်ပေးရမယ်။နောက်ပြီးတော့ဒီအောက်တိုဘာနိုဝင်ဘာမှာပြန်လည်ပြီးတော့ဟိုတခါစစ်ဆေးသုံးသပ်ကြည့်အောင်မယ်ဆိုပြီးတော့တောင်းဆိုလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးဒီညီလာခံကြီးကိုကိုယ်တိုင်ကိုကျတက်ရောက်ခဲ့တဲ့ FGUB အဖွဲ့ကဒေါက်တာဇော်ဝင်းအောင်ကိုဥစွာပထမသုံးသပ်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါစေခင်ဗျာ
။ဟုတ်ကဲ့ဗမာနိုင်ငံကအဲလိုအပ်ပြန်ထမ်းလာတဲ့ကြရန်ကြီးအမှန်29အရမလိုအပ်ပြီးစီခိုင်းမှုကိုချိုးဖောက်ခဲ့တဲ့နှစ်ပေါင်းကြာပါပြီ။အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့ ILO ကနေပြီးတော့ထောက်ပြပြီးတော့ဒါကိုပြုပြင်ပြင်ဆင်မှုပြောခဲ့တာလည်းကြားပါပြီ။ဒါပေမဲ့ဗမာနိုင်ငံဆွေရဟာ ILO ပြတ်ထန်းချက်ကိုလိုက်နာဖို့အတွက်ပြက်ကွက်ခဲ့တယ်လို့ ILO ကယူဆပါတယ်။အဲ့တော့ ILO မှာအလုံသမားကိုယ်စားလှယ်များအလုံရှင်ကိုယ်စားလှယ်များနဲ့အစိုးရကိုယ်စားလှယ်များတက်ရောက်ကြပါတယ်။အဲ့တော့ဒီတက်ရောက်တဲ့ခင်မှာမြန်မာနိုင်ငံဆွေရကနေပြီးတော့ဒီနှစ်မှာသူတို့တင်ပြလာတဲ့အချက်ထဲမှာတော့ဗမာနိုင်ငံမှာအဲ့ဒါမှလိုအပ်ပြီးစီခံမှုနဲ့ပတ်သက်လို့တိုင်တန်းမှုတွေကို6လအတွင်းမှာအေးအယူဆောင်မှုမလုပ်ပါဘူးသူတို့အေးမယူပါဘူးလို့ပြောတာတခုကတော့ဒီနှစ်ထူးကြပါတယ်ဒါပေမဲ့တက်ရောက်လာတဲ့ကိုယ်စားလှယ်များကဒီ6လအေးအယူဆောင်မှုမလုပ်ဘူးဆိုတာတော့ဟုတ်ပါပြီဒါပေမဲ့6လပြီးလို့ရှိရင်မလုပ်ပါလေအဲ့ဒါကိုသူတို့သံသယရှိကြပါတယ်အဲ့ဒါအပြင်ကိုနောက်ထပ်မြန်မာနိုင်ငံထဲမှာအဲ့ဒါမှလိုအပ်ပြီးစီခံမှုဟာရှိနေရှိနေတယ်ဆိုတဲ့အချက်ကိုလည်း ILO ကနေပြီးတော့လက်ခံပါတယ်အဲ့တော့အဲ့လိုဗမာနိုင်ငံမှာအဓမ္မလိုအပ်ပြီးစီခိုင်းမှုတွေရှိနေတယ်အဓမ္မလိုအပ်ပြီးစီခိုင်းမှုနဲ့ပတ်သက်လို့တိုင်တန်းတဲ့သူတွေကိုအရေးယူတာလည်းရှိနေတယ်ဒါကိုအိုင်လိုကလက်မခံနိုင်ဘူးလို့ပုံမှန်နေနေပြောပါတယ်အဲ့တော့ဗမာနိုင်ငံကတက်ရောက်လာတဲ့ပရမတ်ကြီးအနေနဲ့ဒီဟာလိုဒီလိုအရေးယူဆောင်မှုတွေကိုသူတို့ရပ်တန့်ထားပါမယ်လို့6လရပ်တန့်ထားပါမယ်လူငင်းငွင့်ပေးပါမယ်လို့ပြောပါတယ်ပြောပြီးနောက်တစ်ရက်နှစ်ရက်နေတဲ့အခါမှာဗမာနိုင်ငံမှာရှိတဲ့ပြန်ကြားရေးဝန်ကြီးဘုတ်ကျော်ဆန်းကနေပြီးဗမာနိုင်ငံမှာအဓမ္မလိုအပ်ပြီးစီခိုင်းမှုတွေမရှိဘူးလို့ပြောပြန်ပါတယ်အဲ့ဒီကြတော့ ILO မှာအစည်းအဝေးတက်ရောက်နေတဲ့ကိုယ်စားလှယ်များနိုင်ငံတကာအပြည်ပြည်ဆိုင်ရာရောက်လာတဲ့နိုင်ငံတကာကိုယ်စားလှယ်များအနေနဲ့မြန်မာအစိုးရဟာမှန်တဲ့အချက်လက်တွေကိုပြောနေတာမဟုတ်ဘူးလို့တန်ရဖြစ်စရာအချက်တွေအများကြီးတွေ့လာပါတယ်။ဘာကြောင့်လဲဆိုလို့ရှိရင် ILO တရားဝင်ကိုယ်စားလှယ်ဖြစ်တက်ရောက်လာတဲ့တာမကြီးညွတ်မောင်ရှင်ပေါ့နော်။သူပြောတဲ့ချက်ဟာကတမျိုးအဲ့ဒါမတိုင်ခင်မှာမြန်မာနိုင်ငံလူ့သမားဝင်ကြီးဌာနကထုတ်ပြန်တဲ့အထမတော်ဘေးစီခိုင်းမှုဖပောက်စီဖို့ ILO နဲ့ပူးပေါင်းဆောင်ရွက်ပါမယ်လို့ပြောတဲ့ကြေညာချက်ကတမျိုးဘုရားကျော်ဆိုင်ရဲ့တင်းစားရှင်းတဲ့ဘက်မှာအဓမ္မလောဘိစိတ်ခိုင်းမှုလုံးဝမရှိပါဘူးလို့ပြောတာကတမျိုးအဲ့ဒါတွေကိုကြည်ကျင်းအပြင်ဗမာနိုင်ငံဟာ ILO နဲ့ပူးပေါင်းဆောင်ရွက်လုပ်တဲ့ဆန္ဒ ILO နဲ့စိတ်ဆင်နာကောင်းကောင်းနဲ့အဓမ္မလောဘိစိတ်ခိုင်းမှုပပျောက်လုပ်တဲ့ဆန္ဒမရှိဘူးလို့တော်များများကသုံးသပ်သွားတာကျွန်တော်တွေ့မြင်ရပါတယ်
အခုပြောသွားတယ်လို့ပေါ့လေဒီမြန်မာအစိုးရဘက်ကနေပြီးတော့အမျိုးမျိုးပြောကြလို့ကိုယ်စလဲတွေကနေပြီးတော့တိတ်ပြီးတော့လက်မခံနိုင်ကြဘူးဆိုတော့ဒီမြန်မာဘက်ကအများအားရပ်တည်ခဲ့တဲ့ဒီအာဆီယံနိုင်ငံတွေကကိုယ်စလဲတွေဟလာတရုတ်အစိုးရတို့ရုရှားအစိုးရတို့အိန္ဒိယအစိုးရတို့ကဟိုကိုယ်စလဲတွေကရောသူတို့ကရောဘယ်လိုများသဘောထားကြလဲခင်ဗ
ျဒီနှစ်သူတို့ချက်ချက်တွေ့ရတဲ့အချက်တစ်ခုကတော့အာဆီယံကိုယ်စလဲများကနေပြီးတော့ဝင်ရောက်ဆွေးနွေးခြင်းမရှိပါဘူးအရင်တော့ဆိုလို့ရှိရင်တော့မြန်မာနိုင်ငံဘက်ကနေပြီးတော့ရည်တည်ဆွေးနွေးလေးရှိပါတယ်။ဒါနဲ့ဒီနှစ်မှာတော့တရုတ်အစိုးရကိုယ်စားလှယ်ကနေပြီးတော့ဗမာနိုင်ငံနဲ့ပတ်သက်ပြီးတော့စဉ်းစားချင်းချင်းဆောင်ရွက်ကြဖို့နဲ့ဗမာအစိုးရမှာပြည်တွင်းပြည်ထနာတွေရှိနေတဲ့အတွက်ကြောင့်မို့လို့အချို့ကိစ္စတွေမှာအာခိုင်ပြတ်သွားမှုတွေမှာနှေးကွေးနေတဲ့အကြောင်းထောက်ပြတာကလွဲပြီးတော့ပြင်းပြင်းထန်ထန်ကာကွယ်မှုကိုလည်းမတွေ့ရပါဘူး
။ဟုတ်ကဲ့။
ဒီလိုမျိုးပဲအိညာအစိုးရဆိုင်ရာကိုယ်စားလှယ်ကဘာမှဝင်ရောက်ဆွေးနွေးပြောဆိုခြင်းမရှိပါဘူး။ဗမာနိုင်ငံဘက်ကနေပြီးတော့ကာကွယ်ပြောဆိုသွားတာလည်းမရှိပါဘူး။ဒီတပူပြီးတော့ကျွန်တော်သတိပြုမိတဲ့အချက်တစ်ခုကတော့ဂျပန်အစိုးရကနေပြီးတော့ဂျပန်အစိုးရပဆိုင်ကကိုယ်စားလှယ်ကနေပြီးတော့မြန်မာနိုင်ငံအနေနဲ့အခုလိုပေါ့နော်ဟောအားလုံးမလိုအပ်ပြီးစီခိုင်းမှုတွေပတ်တော်ဆောင်တဲ့ကိစ္စရယ်နိုင်ငံတကာလည်းမှတောင်းဆန်းစုကြည်ကိုလွှတ်ပေးမလို့လို့ပြောပြီးတော့မလွှတ်ပေးတဲ့ကိစ္စရယ်နဲ့ပတ်သက်ပြီးတော့သူတို့အနေနဲ့အားမရဖြစ်မိကြောင်းပြောသွားပါတယ်အဲ့တော့ဂျပန်အစိုးရကိုနိုင်ငံကစိတ်ပြည့်တယ်လို့ကျွန်တော်ယူဆမိပါတယ်ခင်ဗျအ
ဲ့တော့ဒီနေရာမှာဒီ force labor အတင်းအရမလှူအပေးခိုင်းစင်မှုဆိုတာကိုဘယ်လိုအတိအပ္ပဖွင့်ထားလဲဆိုတာဥဇော်ဝင်းအောင်ရှင်းပြပါလားခင်ဗ
ျဟုတ်ကဲ့အဲလိုပြတတ်တဲ့ပြတတ်ချက်အမှန်29မှာအရမလှူအပေးစီခိုင်းမှုဆိုတာဟာပရမတ်တိအချက်အနေနဲ့မိမိစိတ်ဆန္ဒမပါဘဲနဲ့လှူဆောင်ရတဲ့အလုပ်မလုပ်လို့ရှိရင်ပြစ်ဒဏ်ပေးခံရမယ်လို့ချင်းချောက်လို့တဲ့အတွက်ကြောင့်မလို့လှူရတဲ့အလုပ်မျိုးကိုအရမလှူအပေးစီခိုင်းမှုလို့သတ်မှတ်ပါတယ်ပတ်စံပေးပြီးတော့စီခိုင်းပြီးနဲ့မိမိကိုယ်တိုင်စိတ်ဆန္ဒသဘောထားမှာပါဘဲနဲ့လှူရတာလည်းအရမလှူအပေးစီခိုင်းမှုမြောက်ပါတယ်အဲ့ဒါအပြင်အဲ့ဒါကိုထပ်ပြီးအားပြည့်တဲ့အနေနဲ့နောက်ထပ်ပြဋ္ဌာန်းချက်တစ်ခုထပ်မံပြီးပြဋ္ဌာန်းထားတာကနိုင်ငံရေးယုံကြည်ချက်ကြောင့်ပြစ်ဒဏ်ပေးတဲ့အနေနဲ့ဖြစ်ဖြစ်ဒါမှမဟုတ်ရင်တန်းကြီးမှာစီးပွားရေးတိုးတက်အောင်ဆိုပြီးတော့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေအတွက်အလုပ်ခိုင်းတာပဲဖြစ်ဖြစ်ဒါဟာလည်းအဲ့ဒါမှလိုအပ်ပြီးစေခိုင်းမှုရောက်ပါတယ်လို့အဲလိုကယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့သူ argument တစ်ခုဒီမြန်မာနိုင်ငံသားတွေကပေါ့လေဒီဘာသာတရားရဲ့အစိုးရအမှကြောင့်ဘာညာဆိုပြီးတော့ဒီလိုအားဒါနလှူတာပါဆိုအဲ့ဒီ argument ကိုရောဘယ်လိုဟောလို့လဲမသိဘူး
အဲစိတ်ဆန္ဒပါတယ်ဆိုရင်တော့လုတ်ပြီးပေါ့နော်စိတ်ဆန္ဒမပါဘူးဆိုလို့ရှိရင်တော့ဒါအာရမလောဘပိစိခံမှုလုံးဝမြောက်ပါလေခင်ဗျာ
ဒါကတော့ဟိုးရှိရှိခက်ကံတော့ကကိုယ့်ရဲ့ရရွာထဲမှာဟလာလမ်းမကြိုင်းတွေဖြစ်နေလို့ရှင်ဘွက်တွေတူနေလို့အမျက်တွေရှုံနေပေါင်းမင်းတွေပေါက်နေလို့တိမ်ကြောက်ထွက်ပြီးတော့စေနာဝန်နဲ့လုတ်ကြရတယ်ဆိုတဲ့ကိစ္စမျိုးတွေကတော့ဟုတ်တာပေါ့ဗျာဒါကတော့ကိုယ့်ရရွာအတွက်ကိုယ့်သဘောဆန္ဒလည်းလုတ်ကြတာကိုအဲ့ဒီလိုဝင်မပါလို့လည်းပဲဘယ်သူမှအဖမ်းလည်းမခံအောင်ဒုက္ခလည်းမရောက်ဘူးဒီနေ့မအားလို့ပါနေမကောင်းလို့ပါဆိုလည်းပြီးသွားတာမျိုးရှိခဲ့တာပဲခင်ဗ
ျကိုရက်ကိုရွာတွေကလမ်းလေးကျင်လာတော့ကိုတော့မပြောလို့ဒါပေမဲ့ကိုရင်သူတို့လမ်းတလမ်းကိုဖို့ဖို့လမ်းလမ်းဖောက်ဖို့လုပ်တယ်ဆိုတာကနိုင်ငံအစိုးရလုပ်ရလို့သူတို့ကလုံးဝယူဆတယ်အဲ့တော့အဲ့ဒါကလမ်းဖောက်ရေးတရားဆောင်ရေးမှခိုင်းတဲ့ဥစ္စာတွေကအဲ့ဒါမှလိုအပ်ပြီးစီခိုင်းမှုပေါ့နော်နိုင်ငံဖွံ့ဖြိုးတိုးတက်ရေးလို့အကြောင်းပြလို့လည်းမရဘူးအလုံသမားဆိုတာအလုံးလုပ်တယ်ဆိုတာသူ့ဝင်ငွေရဖို့အတွက်ပတ်စံရခြင်းလို့လုပ်တာပါအဲ့တော့အဲ့ဒီဟာမှဒုက္ခမပေးပဲခိုင်းနေအဲ့ဒါအပြင်စိတ်ဆန္ဒမပါပဲခိုင်းနေဆိုတာလုံးဝအဲလိုကလက်မခံနိုင်တဲ့ကိစ္စဖြစ်နေပါတယ
်အဲ့တော့ဒီညီလာခံကျင်းပနေတဲ့အချိန်ကာလတော့တွင်းမှာပဲပေါ့လေကျွန်တော်တို့ဘဝပြင်းမှာဒီအတင်းအဓမ္မလှူအပ်ပေးခိုင်းစင်မှုတွေနဲ့ပတ်သက်ပြီးတော့မကျေနပ်လို့ဒီရရွာလူကြီးတွေကိုတရားစွဲတယ်ပြီးတော့အမှုကိုနိုင်ခဲ့တဲ့အတွက်ကြောင့်မို့လို့နောက်ပိုင်းမှာရန်ညှိုးနဲ့ပြန်ပြီးအဖမ်းဆီးခံထိန်းသိမ်းခံခဲ့ရတဲ့မဆုစုနွေးကိုနောက်ပါဆိုးရနေပြီးတော့ပြန်လွှတ်ပေးခဲ့ပါတယ်အဲ့ဒီလိုလွှတ်ပေးလိုက်တဲ့အတွက်ကြောင့်အဲလိုအဖွဲ့ကြီးရဲ့သဘောထားများတမျိုးပျော်ပြောင်းသွားမလားလို့လည်းသူတို့ယူဆပုံရပါတယ်အခုဒီကိစ္စနဲ့ပတ်သက်ပြီးတော့ဥမော့မြင့်ကရောဘယ်လိုများမြင်မိပါလဲခင်ဗျ
ဒီကြောင်အနေနဲ့ပြောမယ်ဆိုတော့ဒီ ILO အဖွဲ့ကြီးအနေနဲ့ကတော့ဒီမတ်ဆုစုနွေးကိုလွှတ်ပေးရုံနဲ့သဘောထားပြောင်းသွားလိမ့်မယ်လို့တော့ကျွန်တော်မမြင်ဘူး။ဘာကြောင့်လဲဆိုတော့ဒါပထမဆုံးအချိန်မဟုတ်ပါဘူး။ဟိုတုန်းကလည်းဒီမြန်မာစစ်အစိုးရအနေနဲ့ကဒီ ILO အဖွဲ့ကနေဆုံးဖြတ်ချက်ကြားရမယ်ဆိုလို့ရှိရင်တို့ကဒီ ILO အဖွဲ့ကျင်းနာကောင်းကျင်းနိုင်ရဲလို့တို့ညှော်လင့်နဲ့တို့ယူဆတဲ့ကိစ္စမျိုးတွေတို့လုပ်ပေးလို့ရှိပါတယ်။တခါတလေကြလို့ရှိရင်လည်းဒီနှစ်ဖန်ကြတော့မှဆုံးဖြတ်ချက်ကြားမယ်ဒီနေ့လို့လွှတ်ပေးတာမျိုးတွေဒါမျိုးတွေလည်းခဏခဏကြုံမှုပါတယ်။ဆိုတော့အခုနောက်ပိုင်းဟလာပြောမယ်ဆိုလို့ရှိရင်အခုတို့လွှတ်ပေးလိုက်တဲ့အောင်နောက်တစ်နေ့ဒီ ILO ကိုယ်စားလှယ်တွေပြောတဲ့ဇာတ်ရည်ထဲမှာဟာမဆုစုနွေးကိုလွှတ်ပေးလိုက်တာဟာဒါရောင်ပြလွှတ်ပေးလိုက်တာဖြစ်တယ်ဒီပြင်းထန်တဲ့အေးအေးယူမှုတွေကိုရှောင်ရှားဖို့လွှတ်ပေးလိုက်တာဖြစ်တယ်ဒါနဲ့မလုံတော့ဘူးဒီအထူးသဖြင့်အလုံသမားကိုယ်စားလှယ်တွေကနေအဲ့ဒါလိုပြောခဲ့ပါတယ်ဆိုတော့ဒါမျိုးတွေကိုကြည်ချင်းအားဖြင့်တော့ ILO အဖွဲ့အနေနဲ့ကဟာမဆုစုနွေးကိုလွှတ်ပေးရုံနဲ့ကျင်းနာမှာမဟုတ်ဘူးတစ်ချိန်တည်းမှာပဲ ILO အဖွဲ့ရဲ့ထူးခြားချက်ကဒီနှစ်ဒီဆုံးဖြတ်ချက်ကထူးခြားချက်ကပါလဲဆိုလို့ရှိရင်ဒီဟိုရင်နှစ်တွေတုန်းကလိုမျိုးဟာโอเคစေစိုးအဖြစ်သဘောထားပြောပြောင်းကောင်းရဲ့ဆိုပြီးတော့6လတန်ဒီတောင်မဟုတ်တနှစ်တန်ဒီအဲ့လိုမျိုးစောင့်တာမဟုတ်တော့ဘဲနဲ့တကယ်လို့ဆိုတာသဘောထားမပြောင်းရင် Aru zatai balu mesu lah nyugu ba. Terus si dia nama cahbi ro, fedhara siapa le. Tahu jiji asin ayeru puan ni negaroh, nyami u neh le jono ni mana.
Jono saya ma, uah mesi ma dering thana abah kamyah. Jono tercium mesin ala silo. Di ayeru a yeu sahye mesu le niyamale. Di International Court of Justice kote mesu le ha. Akeri eri kong tenlo si jin. Di bama suya ni ne beluri cunglan ala kamyah.
Ena guro dada zoyon tibi wala kamyah.
Okay kamyah. ILO ni ne ILO wa kuladamaka ye law kuladamaka apwe wen phwe si phit par le a lo ILO ni ne kuladamaka ne 1946 khu ne tabaw nyu ye sa chou a ya ILO ni ne tu ye lo at de ILO de ma pyatana ta song dia phit la ke lu shi yin naing ngan daga tya yong bo no international court of justice ma lo pyatana wo tin pya pi lo ai pyatana ne pat pat de a chan chan wo ya yu pai wen shi par le a ra pyin wo ILO ma paw ne apwe wen a so ya tya ni ne နိုင်ငံတကာတရားရုံးမှာတင်ပြပြီးတရားစွဲဆိုပိုင်ခွင့်နဲ့ရှိပါတယ်။ဒါနဲ့ဒီဟာတွေမှာအချိန်ယူတာလုပ်ငန်းရှင်ဆိုင်ရာပြဿနာဒါမျိုးတွေရှိပါတယ်။အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ပထမဆုံးအဆင့်အနေနဲ့နိုင်ငံအင်တာနက်ရှင်နယ်ကော့ဒ်အော့ဖ်ဂျက်စတစ်ကနေပြီးတော့မှာနိုင်ငံအဲ့ဒီမှာလိုအပ်စီခံမှုနဲ့ပတ်သက်တဲ့ချိုးဖောက်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးအကြံဉာဏ် ဒီဟာကိုအသုံးချပြီးတော့နိုင်ငံတကာစာချုပ်စာတမ်းတွေအရမြန်မာနိုင်ငံရဲ့ကြံစည်မှုကုလသမဂ္ဂလူမျိုးရေးကောင်စီအဖြစ်တက်ရောက်နိုင်မှုအထိကျွန်တော်တို့မျှော်လင့်ပါတယ်။ဟုတ်ကဲ့ကျွန်တော်စိတ်ဝင်ပါခင်ဗျာ။ဒီကျွန်တော်မြင်တာကတော့ဒီ
ILOရဲ့တမိုင်းမှာပေါ့လေဒီဟာကပထမဆုံးဖြစ်တယ်ဒီအင်တာနက်ရှင်နယ်ကော့ဒ်ဖ်ဂျက်စတစ်ကိုတင်မယ်ဆိုတာဒါတော်လေးကိုထူကြတဲ့ဟာပေါ့။သို့တော့လေဒီစစ်တပ်ဘက်ကတိတ်ပြီးတော့ဂယူးမဆိုင်တဲ့ပုံများပေါက်နေလားလို့ဥပမာဆိုရင် ဒီအဲလိုကျက်ဟိုညီလာခံမစခင်လေးဒီမှာဟိုပဲဒါကျွန်တော်ရှိတဲ့ဝင်လာတာပေါ့လေဒီပူတာဟိုဆွန်ပရာဗန်မီဂျီနာလမ်းမှာဒီလမ်းစီမံကိန်းမှာလိုအပ်ခိုင်းစီနေတာတွေတွေ့တယ်နောက်ပြီးတော့ဒီပြင်ချင်းပြည်နယ်မှာဆိုလဲဒါပုံမှန်ဒီလိုအပ်ပြီးအခုကပုံမှန်လိုပဲဖြစ်နေတာပဲဟိုလမ်းစီမံကိန်းအကြီးမဟုတ်တာတော့မှဥမာလမ်းပြင်ထဲဟာမျိုးလေးဒါတွေကိုခေါ်ခိုင်းနေတာတွေရှိတယ်အဲ့တော့သူတ
di kita itu tu kiyum saya jalan mahu. Tapi kalau itu awak di tu coba ini macam mana itu tu jatuh macam mana? Macam mana? Nengah nengah ada lau biol ni dek, biasa ada lau ten ni dek. Tahu itu tu baru sebab lau ni lah tu tujuh. Di itu tu aku lau ni dek. Pun biol ni lau ni mah. Tadi kita jauh macam tu tujuh. Itu mah, gue baby kain muda kat itu mah, pasal macam lau dah mandi apa? Aku tu cina malah itu ni nengah. Di bandang gue mereka masih dia pun. Itu tu sedap tu. Gue gue tu apa ini mah isi bar. Tu coba ini mah. Sudah baru ubi dia pernah dah dek. Tadi tahun dari ye berdua gue. Kain-kain, dalam mahu lu sih, dia dari juga kain-kain. Lu agak biar mereka ubi ni, zaman yang mahu orang ni asyik ubah. Dari itu tu, tuh macam aku, dia ubi ni mula sih memang lu. Dari hasilnya pun macam sih, lah. Tuh, letu macam tu, balu letu sih. Di ye berdua biar mereka lagari, lu agari, ye berdua mabeu, jauh dari biar mereka mabeu, mabeu ni dari asyik tak, asyik tak yang mahu mereka jauh dua balik. Dari ada ke? Itu sih ni, sih ada tiba. So, dalam yang itu, tuh jauh dia tuh pelai macam lu sih. Di negara kah? Tu, ye juga mah, juga apa taro, lalu tu mah, sejak ke, yang ni ayat itu kurang mah, terus, jaya itu mah, ni tak siapa. Tak jauh ni, terus taro, usia ini, cuma belum ni, jangan dia mah.
Hebat eh, umur mami, kena jauh dah dulu, apa, jika agak, jangan lalu lepas elu ber, usami bah. Di tamroma, la di lengan ni, u malu lalu lemah jauh, di lengan ni lupa dua kali ber, tetapi ni, luar la, jila di dalam mah, tuh tuh ni boleh, di mewujud jadi mah, tapi masih ber, jila di dalam mah, niado dah mewujud, cuma tu jalan, u, di lor, biasa lepas ngaya masih, di kena orang jauh dulu, di sini ngui nenek u lepas di jamu ngui dia dulu, tan di jalan, di jila luar, tegur orang, time time mah, mahu bu, time time ni, kuen lah lecik mah, mahu bu, so biro, tu lor lengan ni boleh jauh ber. Di sesiapa lepas di kena la. Biar kita lupa, pun mewi lengan ni ya. Mian ibe lom ni lah. Oh, neri makan lampau dari, rasau dari. Nampak juga asal di. Tapi kan ni biar lain nama. Tidak ada bari sahur dekui. Nisi dek jua tu jua dari. Oh, kau kain ni dah. Jadi orang dengan ni jangan ni lah. Di lo di ni ada mah lupa berikan semua. Lama jasa doang lupa seragam. Tuh logo ber. Jadi caca ni sahji biro. Lupa amel lengan ni siapa lah kena.
Okay, jadi semua macam ni. Aku nak bayi macam ni, barang tu hilal lezo. Jesus pinsi mangai ni, dulu dah aku tu yang dah muka tu dah belau ni, ni dah belau ni ada belau piye. Tapi me di cewa tu jual dari apa? Di Jesus pinsi tu asal biar. Nampi tu di Jesus pinsi aku le, oh, aku bayi malam mahabu, dia cengah itu tu တို့အကွက်တွေထဲမှာစိုက်ပေးရတယ်တဲအိမ်ကိုဘယ်နဲ့ဘယ်နဲ့နှုံးပြစ်ပြီးအဲ့လိုမျိုးစိုက်ပေးနေရတယ်ဓာကြီးကတောက်လျှောက်ကြီးကိုဖြစ်ပွားနေတဲ့ဟာကြီးဆက်ပြီးတော့လည်းဖြစ်နေမဲ့အတိုင်းတိုင်းဖြစ်နေတယ်ခင်ဗျာ
အဲ့တော့ဒီလိုဆိုရင်ဒီလောအားပေးကိစ္စကိုဒီလားအပြည့်အပြည့်ရဆဲသွားအောင်ဆိုရင်အဲလိုအဖွဲ့ကြီးကသူတို့ဘယ်လိုလုပ်ပြီးတော့ရှိနေသေးလားမရှိတော့ဘူးလားဟုတ်လားတိတိကျကျသေးသေးချာချာသူတို့ဘယ်လိုလုပ်ပြီးတော့စောင့်ကြည့်နိုင်မလဲဆိုတာကိုဥဆောင်ရအောင်များပြောပြနိုင်မလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာမမနိုင်ငံမှာအဲ့မှာလောအားပေးစီခိုင်မှုဆိုတာကနားဖာဆူရတက်လာမှာမဟုတ်ပါဘူးမတ်တလာဆူရလက်ထက်ထည့်ရရှိခဲ့တာပါဒါနဲ့ဒီနားဖာဆူရလက်ထက်မှာတော့ပို့ပြီးဆိုးလာတာပေါ့
ဟုတ်ကဲ့
အဲ့နောက်ပိုင်းမှာတော့ဒီအဲ့မှာလောအားပေးစီခိုင်မှုကိုအဲလိုကနေပြီးတော့စောင့်ကြည့်လာပါတယ်အဲကျွန်တော်တို့အနေနဲ့လည်းအရမလောဘီစီခံမှုနဲ့ပတ်သက်တဲ့အစီရင်ခံစာတွေကို ILO ကိုနှစ်စင်နဲ့တင်ပြခဲ့ပါတယ်။အဲဒီနောက်တော့ ILO အရေးယူဆောင်ရွက်မှုစလာပါတယ်။အဲ့တော့အဲ့ဒါကိုဗမာနိုင်ငံအစိုးရအနေနဲ့ဂရုမစိုက်လို့မရပါဘူး။ဘာကြောင့်လဲဆိုတော့ဗမာနိုင်ငံအစိုးရဟာတတိတန့်ကဘာမှာနေလို့ရတဲ့အနေအထားမရှိပါဘူး။ကဘာလူအတိုင်းဝိုင်းမှာဝင်ထွက်ပြီးရောက်နေရတာလေ။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့အတွက်ကြောင့်မလို့ကဘာစံရင်စံညွှန်းနေတယ်သူ့အနေနဲ့လိုက်နာဖို့တာဝန်ရှိပါတယ်။အဲ့တော့ဒီနေသားမျိုးကိုကျွန်တော်တို့အနေနဲ့ကတော့ဆက်လက်ပြီးတော့အရေးယူဆောင်ရွက်သွားနိုင်အောင်ဆက်လက်ပြီးတင်ပြသွားမှာပဲဖြစ်ပါတယ်။အဲအဲလိုကမ္ဘာလူ့သမားအဖွဲ့ချုပ်ကြီးရဲ့နေသားကိုဗမာနိုင်ငံအစိုးရကနေပြီးပြစ်ပယ်ထားလို့လည်းမရပါဘူး။ပထမဆုံးအနေနဲ့ဆိုလို့ရှိရင်2000ခုနှစ်မှာအဲလိုအနေနဲ့2000ခုနှစ်မှာအရေးယူဆောင်ရွက်မှုလုပ်ခဲ့ပါတယ်။ဗမာနိုင်ငံအစိုးရကိုအကူအညီပေးရေးအပါအဝင်အရေးယူဆောင်မှုတွေလုပ်ခဲ့ပါတယ်။အဲဒီနောက်တော့အဲလိုရဲ့ရုံးခွဲကိုဖွင့်လှစ်ခွင့်ရခဲ့ပါတယ်။အဲဒီနောက်မှာအဲလိုနဲ့ဆက်သွယ်လို့ဆိုပြီးဖန်ခံရတဲ့ပုဂ္ဂိုလ်များကိုအဲလိုနဲ့ဆက်သွယ်လို့ဆိုပြီးတော့စီတန်ချမှတ်ခံရတဲ့ပုဂ္ဂိုလ်များကိုရှော့ပေါ်ပြီးတော့မှုစီရင်လာလဲသူတို့ရှော့ပေးခဲ့ရပါတယ်အဲ့ဒါအပြင်မဆုစုငွေကိုလည်းသူတို့အခုလွတ်ပေးခဲ့ပြီးဖြစ်ပါတယ်အဲ့ဒါအပြင်နောက်ထပ်လည်းအဲလိုအနေနဲ့အဲ့ဒါမှလောအပ်တဲ့စီခံမှုနဲ့ပတ်သက်လို့တိုင်ကြားတဲ့ပုဂ္ဂိုလ်များကိုဆန်းစည်းထားတာနဲ့လွတ်ပေးဖို့အတွက်တောင်းဆိုထားပါတယ်နောက်ထပ်လည်းအဲ့ဒါမှလောအပ်တဲ့စီခံမှုနဲ့ပတ်သက်လို့ဖန်ဆီးတဲ့သူများကိုအရင်မယူပါဘူးလို့မြန်မာနိုင်ငံအစိုးရအာမကြီးကနေပြီးတော့အဲလို conference မှာပြောကြခဲ့ပြီးဖြစ်ပါတယ်အဲ့တော့တို့အနေနဲ့အဲလိုရဲ့ဆုံးဖြတ်ချက်တွေကိုအရေးမယူဘူး view မဆိုင်ဘူးလို့ပြောလို့မရပါဘူးအစိုးရအနေနဲ့အရေးယူရပါတယ် view ဆိုင်ရပါတယ်ဒါပေမဲ့နေဒီမှာတော့ဒီကိစ္စတွေဖြစ်နေသေးပါပဲအဲ့ဒါကိုကြည်ကျင်းအပြင်တို့ထဲမှာအပေါ်နဲ့အောက်နဲ့ဆက်သွယ်ရေးနောက်ပြီးတဲ့အခါမှာမနာခံမှုရှိနေတယ်လို့ပဲကျွန်တော်တို့ယူဆပါတယ်အဲ့ဒါအပြင်ကိုစစ်မြေသား69နဲ့ဗမာနိုင်ငံမှာအဲ့မှာလောအပ်ပြီးစီခံမှုနဲ့ပတ်သက်တဲ့ဥပဒေမြို့ပြနဲ့ဒီလေဥပဒေကိုချက်သိမ်းကြောင်းနဲ့ပြင်ညာခဲ့ပြီးဖြစ်ပါတယ်။ဘုရုခင်ညွန့်နဲ့ဘုရုသွင်းရဲ့အမိန့်နဲ့ပြင်ညာခဲ့တာဖြစ်ပါတယ်။ဒါနဲ့ဒီလိုသိအောင်လို့သူတို့မလုပ်ခဲ့ပါဘူး။အဲ့တော့ဗမာနိုင်ငံမှာအဲ့မှာလိုအပ်ပြီးစီခိုင်းမှုပပျောက်စီဖို့ ILO ကတော့ဆုံးဖြတ်ချက်ချထားပြီးဖြစ်ပါတယ်။အဲ့တော့ ILO အနေနဲ့သူတို့ရဲ့ဆုံးဖြတ်ချက်အတိုင်းဗမာနိုင်ငံမှာအဲ့မှာလိုအပ်ပြီးစီခိုင်းမှုပပျောက်စီရင်းနဲ့ဗမာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ပူးပေါင်းဗမာစစ်ဆိုးရအနေနဲ့ဥပဒေဆိုင်မှုလို့ကို ILO ကမျှော်လင့်ထားပါတယ်။အဲ့လိုလုပ်ဖို့အတွက်ကို ILO အနေနဲ့သူရနိုင်မြန်ညီလာအားလုံးအသုံးပြုပြီးဆောင်ရွက်သွားမယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့။တောက်ကြနေတော့ငါထုတ်လိုက်တဲ့ညင်ညာချက်မှာမြန်မာစစ်အစိုးရအနေနဲ့ပေါ့လေ။အတင်းအဓမ္မလိုအားပေးခိုင်းစင်မှုတွေနဲ့ပတ်သက်လို့ဒီပြည်သူတွေကနေပြီးတော့တိုင်တန်းလာတဲ့အခါမှာစုံစမ်းအရေးယူနိုင်မယ့်အဖွဲ့တစ်ဖွဲ့ထားရှိဖို့ကိုလည်းပဲသူတို့သဘောတူရမယ်လို့ဆိုပါတယ်အဲ့ဒါအဲ့ဒီအဖွဲ့ကိုအော်တိုဘာလမှာနောက်ဆုံးထားပြီးတော့ဖွဲ့စည်းရမယ်ဆိုတော့ပြည်သူတွေအနေနဲ့ကြေကြေပြတ်ပြတ်တိုင်လို့ရမယ်အခြေအနေလို့ပဲကျွန်တော်ယူဆမိပါတယ
်ဟုတ်ကဲ့ကျွန်တော်ဆင်ဝင်ပါခင်ဗျာဟိုအဲ့ဒီဒီအခုပေါ့လေစုံစမ်းစစ်ဟိုစုံစမ်းစစ်ဆေးကော်မရှင်လို့ဟာမျိုးပေါ့အဲ့ဒီတိုင်တန်းလို့ရတဲ့ဒီကော်မရှင်ကဘယ်လောက်ထိလွတ်လပ်မဲ့ body ဖြစ်မလဲဥမာပေါ့နော်သူဒီစေစရာရဲ့လူတွေကြီးပဲထည့်ထားလို့ရှိရင်လူတွေကတိုင်တဲ့အော်အလကားပဲပြောအဲ့လိုဘယ်လောက်ထိလွတ်လပ်တဲ့ဟာမျိုးဖြစ်ဖို့ ILO ကမြန်ဟိုတတ်မှတ်ထားတာတွေများရှိလားလို့ဟိုကျွန်တော်ဟိုဒေါက်တာဇော်ဝင်းအောင်မေးကြပါလားခင်ဗျာ
အဲ့အဲ့ဒါတော့ကျွန်တော်လည်းမသိသေးဘူးခင်ဗျဟု
တ်ကဲ့ဟိုကျွန်တော်လည်းလက်ချက်ပြီးပြောပြသေးတာဒီကျွန်တော်မြင်တာလေဒီလောရော့ဆယ်ဒီ ILO ရဲ့ရေးယူမှုကိုမြန်မာစစ်ဆိုးက view site တွေမဆိုင်ဘူးဆိုတဲ့ကိစ္စရယ်နောက်ပြီးတော့ဒီသောသောကဒီကိုစိန်ဝင်းပြောတဲ့ဒီအမှန်တကယ်လွတ်လပ်တဲ့ကိစ္စအမှန်တကယ်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဖြစ်မလားဆိုတဲ့ကိစ္စအမှန်တကယ်ပြောမယ်ဆိုလို့ရှိရင်တော့ဒီ ILO ဒီညီလာကမှစစ်ဆိုးရအနေနဲ့တော်တော်လေးခြောက်ခြားသွားတဲ့အနေဒါရှိပါတယ်။ဘာကြောင့်အဲ့လိုကျွန်တော်ပြောသလဲဆိုလို့ရှိရင်ဒီမြန်မာနိုင်ငံမှာအခုလိုမျိုးဒီအရမအလို့ခိုင်းစင်မှုနဲ့ပတ်သက်ပြီးတော့တင်လာတဲ့အမှုမျိုးတွေကိုဟာလာဒီလွတ်လပ်တဲ့အဖွဲ့အနေဒီစီရင်ဖို့ဆိုတဲ့ကိစ္စအဲ့ဒီကိစ္စမှာလည်းပဲဒီ ILO အဖွဲ့ရဲ့ဌာနကိုယ်စားလှယ်ရဲ့နောက်သူတို့ဒီစစ်ဆိုးရဘက်ကကိုယ်စားလှယ်ရဲ့အဲ့ဒီနှစ်ဖွဲ့ပေါင်းပြီးတော့မှဟာလာဒီအဖွဲ့ကိုတည်ထောင်ဖို့ဒီအဖွဲ့ကနေပြီးတော့ရေးယူဖို့ဆုံးဖြတ်ဖို့စသဖြင့်အဲ့ဒီလိုကိစ္စတွေကို ILO ကနေဆုံးဖြတ်ချက်ချတာမဟုတ်ဘဲနဲ့ဒီဆိုရဘက်ကနေတင်သွင်းလာတဲ့ကိစ္စအဲ့ဒီကိစ္စကတော်တော်လေးထူးခြားပါတယ်ဒါပါအောင်ပြတယ်လဲဆိုရင်သူတို့အနေနဲ့က ILO ကိုသူတို့ view site တယ်ကြောက်တယ်ဆိုတော့သူတို့ပြတာ ဒီနိုင်ငံတကာတရားရုံးကိုဒီမြန်မာကိစ္စတက်သွားမှာအထူးသဖြင့်ဒီအလုပ်သမားတွေနဲ့ပတ်သက်တဲ့ဒီခွင့်ရချိုးဖောက်မှုကိစ္စတက်သွားမှာမြန်မာဆီဆိုရအမေရိကန်ရုပ်ဆိုင်ပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်ဒီပြင်သစ်မှာတော်တော်ရင်းနှီးကုမ္ပဏီကိစ္စနဲ့ပတ်သက်ပြီးတော့တော်တော်ရင်းနှီးကုမ္ပဏီကိုတိုက်ရိုက်တရားစွဲတာမျိုးတွေဟာလားရှိခဲ့ပါတယ်။ဘယ်ဂျန်နိုင်ငံရဲ့ဥပဒေအ ကျွန်တော်တို့ကအဲ့လိုကြိုးစားဖို့ပါတယ်အဲ့ဒီလိုကြိုးစားတဲ့အခါကျတော့ပြင်သစ်ဒီတိုးတက်ကုမ္ပဏီနေနဲ့တော်တော်တုံ့လှုပ်ပြီးတော့ပတ်စံနေအများကြီးပေးပြီးတော့အဲ့ဒီလူတွေကိုသူတို့နှုတ်ပိတ်ခဲ့ပါတယ်ဒါမျိုးတွေကိုနိုင်ငံခြားကုမ္ပဏီတွေကလည်းလက်ခံကြမှာမဟုတ်ဘူးဖြစ်စိုးရအနေနဲ့သူတို့ကိုယ်တိုင်တရားရုံးမှာတက်ပြီးဖြေရှင်းရမယ်ဆိုလို့ရှိရင်အဲ့ဒါကိုလည်းသူတို့ ောက်ပါတယ်ကျွန်တော်လည်းလို့မြင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကျွန်တော်အရင်တော့ရန်ကုန်မြို့မှာရှိတဲ့ ILO အဖွဲ့ရုံးကတာဝန်ခံပေါ်လေ Richard Horsey ကိုဒီ ILO အပေါ်မှာမကြည်မနှက်ဖြစ်လာတဲ့နဲ့သူ့အပေါ်မှာလားဟိုချင်းလျှောက်စာတွေပြစ်ကြတယ်ပြုတ်ကြတယ်ဆိုတာတွေလည်းကျွန်တော်တို့အရင်နှစ်ကတော့သတင်းတွေကြားခဲ့ကြရတယ်အခုအဲ့ Richard Horsey ကလည်းပဲဒီညီလာခံမှာဒီမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးတော့သူတော်တော်လေးပဲရဲတင်းတင်းပြသွားတယ်လို့ပဲကြားရပါတယ်ခင်ဗျဥဆောင်ဝင်းအောင်အဲ့ဒီအကြောင်းများနည်းနည်းတော့ပြောပြနိုင်အောင်မလား
ဟုတ်ပါတယ်ခင်ဗျ ILO ရုံးအနေနဲ့တော့သူတို့ဗမာနိုင်ငံမှာတွေ့ရှိရတဲ့အချက်လက်တွေကိုတိတိကျကျပဲတင်ပြသွားပါတယ်တစ်ချက်တစ်ခုစီးအနေနဲ့တင်ပြခဲ့အစီအခံစာအရဗမာနိုင်ငံထဲမှာအဲ့ဒါမှလိုအပ်ပြီးစီခိုင်းမှုတွေရှိနေတယ်ဆိုတာပထမအချက်ဖြစ်ပါတယ်ဒုတိယအချက်အနေနဲ့အဲ့ဒါမှလိုအပ်ပြီးစီခိုင်းမှုတွေကိုပေါ်ထုတ်တင်ပြတဲ့ပုံကူများကိုမြန်မာနိုင်ငံဆေးဆွေးရကနေပြီးတော့ဖန်ဆီးရေးယူတယ်ဆိုတာကိုလည်းသူကတင်ပြခဲ့ပါတယ်အဲ့တော့ဒီအချက်လက်တွေကိုကြည့်ရရင်မြန်မာနိုင်ငံထဲမှာအဲ့ဒါမှလိုအပ်ပြီးစီခိုင်းမှုရှိတယ်အဲ့မှာလိုအပ်ပြီးစီခိုင်းမှုကိုတင်ပြတဲ့ပုံကူများကိုလည်းဖန်ဆီးရေးယူမှုရှိနေတယ်ဆိုတာညီလာခံကိုယ်စားလှယ်များကအဲလိုရုံးခွဲရဲ့တင်ပြချက်ပေါ်မူတည်ပြီးတော့ပို့ပြီးတော့သူတို့နားလည်သဘောပေါက်လာကြပါတယ်။ပထမဒီနေရာမှာကျွန်တော်ထပ်ပြီးချေဆွပြီးပြောရမယ်ဆိုလို့ရှိရင်အဲလိုကကမ္ဘာလူ့သမားအဖွဲ့ချုပ်အနေနဲ့ဗမာနိုင်ငံမှာအဲမှာလိုအပ်ပြီးစီခိုင်းမှုပပျောက်စီခြင်းပါတယ်။ဒါပေမဲ့တကယ်တကယ်အဲမှာလိုအပ်ပြီးစီခိုင်းမှုပပျောက်အောင်တိုက်ပွဲဝင်ရမှာကကျွန်တော်တို့ဗမာနိုင်ငံသူနိုင်ငံသားများပဲဖြစ်ပါတယ်။အဲ့တော့မဆုစုနွေးလို့ရဲရင်တဲ့ပုံကိုယ်တွေအများကြီးပဲကျွန်တော်နိုင်ငံမှာရှိပါတယ်။ဒါကကျွန်တော်တို့ယုံကြည်ကျွန်တော်တို့အနေနဲ့လက်တွေ့လည်းဖြစ်ပါတယ်။ဦးအေးမြင့်တို့ပုံကိုယ်တွေတခြားပုံကိုယ်များအများကြီးပဲတိုက်ပွဲဝင်နေကြပါတယ်။ဒီလိုတိုက်ပွဲဝင်နေတဲ့ပုံကိုယ်တွေကို ILO အနေနဲ့အတိအမှတ်ပြုတယ်။အဲ့လိုကိုယ့်ရဲ့ရပိုင်ခွင့်အမှန်တကယ်ILO အနေနဲ့အတိအမှတ်ပြုထားတဲ့အခွင့်အရေးတွေအတွက်အဲ့ဒါမှလိုအပ်ပြီးစီခိုင်းမှုပပျောက်စီရေးအတွက်တိုက်ပွဲဝင်နေတဲ့ပုံကိုယ်တွေကို ILO အနေနဲ့လည်းကူညီနေတယ်ဆိုတာကိုကျွန်တော်ထပ်လောင်းပြီးပြောချင်ပါတယ်။
ကျွန်တော်မြင်တာပေါ့ခင်ဗျအဲ့ဒါကတော့ဒီ ILO အနေနဲ့ဒီတကယ်တမ်းသူတို့ရေးယူဆောင်ရွက်လာမှာဟုတ်မြန်မာစစ်အစိုးရအနေနဲ့ဘာကြောင့်ဆိုးရင်လဲဆိုလို့ရှိရင်အရင်တော့အတရကားတွေရှိပါတယ်ဒီဥပမာချင်းငါးဝင်းစင်မောနဲ့ပတ်သက်တဲ့လုပ်ငန်းဆောင်တာတွေကိုဒီသက်ဆိုင်ရာဒီအလို့သမားဆက်မကတွေကနေဆိုကြပါဆိုအင်ဒိုနီးရှားမှာဖြစ်ဘူးတယ်ဘင်္ဂလားဒေ့ရှ်မှာဖြစ်ဘူးတယ်ဒီအိန္ဒိယမှာဖြစ်ဘူးတယ်ဒီမြန်မာကုမ္ပဏီဆိုရင်မချဘူးမြန်မာကုမ္ပဏီဆိုရင်တင်မောမှာမတင်ဘူးဆိုတာမျိုးတွေသူတို့လုပ်ခုပါတယ်ဆိုတော့ဒါတွေဟာလက်တွေမှာအင်မတန်ကိုထိရောက်တဲ့ဟာမျိုးတွေပါဆိုတော့ဒါဟာဒါအလို့သမားတစ်ဖွဲ့ပဲရှိပါသေးတယ်အကျေရွေးတာနိုင်ငံတကာပါလာမယ်နိုင်ငံတကာဆိုတဲ့နေရာမှာဒီအလို့ရှင်အဖွဲ့တွေရောဒီနိုင်ငံတကာအစိုးရတွေရောပါလာမယ်ကုလသမဂ္ဂကပါပြီးတော့ဒီဖြစ်လာမယ်ဆိုလို့ရှိရင်ပါပြီးတော့ဒီညီမစစ်အစိုးရပေါ်ဖိအားပေးတာမျိုးတွေကြုံလာမယ်ဆိုလို့ရှိရင်တော့တော်တော်လေးဒုက္ခရောက်နိုင်တဲ့အနေသားရှိပါတယ်အဲ့ဒါကြောင့်လည်းတို့သတိထားတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျအခုအဲ့တော်တွေပြောသွားကြသလိုသုံးသပ်ဆွေးနွေးတင်ပြသွားကြသလိုကြားရတာဖြစ်တော့မြန်မာနိုင်ငံမှာဒီစုအတင်းအရမလှုပ်အားပေးခိုင်းစေမှုဆိုတာကိုတော်တော်ကိုပဲထိထိရောက်ရောက်နဲ့အရေးယူဆောင်ရွက်သွားတော့မယ်လို့ကျွန်တော်တို့ယူဆကြရရှိပါတယ်ဒီအထူးသဖြင့်ကျေးလက်ဒေသတွေမှာပေါ့လေနော်ကိုယ့်ရဲ့လုပ်ငန်းခွင်ကိုမသွားရဘူးကိုယ့်အလုပ်ကိုမလုပ်ရဘဲနဲ့ကိုယ့်ထမင်းလုံးနဲ့ကိုယ်သွားပြီးတော့မြေပောက်ရတယ်မြောင်းတူးရတယ်လမ်းခင်းရတယ်စသဖြင့်လူဝါကတပြားတစ်ချက်မှမရဘဲမိမိရဲ့စိတ်ဆန္ဒမပါဘဲမလုပ်ချင်မနဲ့လုပ်နေကြရတဲ့ကိစ္စတွေဟာလူအခွင့်အရေးချိုးဖောက်မှုတစ်ခုပဲဖြစ်ပါတယ်ဒီတော့အဲလိုဖွဲ့ကြီးကအခုလိုကမခဏဥဆောင်ပြီးတော့ဒီမြန်မာနိုင်ငံကဇူအတင်းအရမလိုအပ်ပြီးခိုင်းစင်မှုတွေကိုပပျောက်သွားအောင်ကျူပန်းသွားမယ်ဆိုတာကြားရတဲ့အတွက်ကြောင့်အများကြီးပဲအားတက်မိပါတယ်ခင်ဗျာဒီကနေ့ဆွေးနွေးပွဲစကားဝိုင်းကိုဒီနေ့နဲ့ပဲကျန်းသားပြစေအခုလိုတယ်လီဖုန်းပေါ်ကနေပြီးတော့ပါဝင်ဆွေးနွေးပေးကြတဲ့အတွက်ကြောင့်ဒီအိန္ဒိယနိုင်ငံခြေဆိုင် FTUB ဒီတော်စုမြန်မာနိုင်ငံအလုသမားတမဲကများအဖွဲ့ချုပ်လက်ထောက်အထွေထွေတွင်းမှုဒေါက်တာဇော်ဝင်းအောင်အိန္ဒိယနိုင်ငံခြေဆိုင်မြစည်းမသတင်းဌာနအယ်ဒီတာဦးစိန်ဝင်းနဲ့နော်ဝေးနိုင်ငံခြေဆိုင် RFA ဥရောပသတင်းတော်ဦးမောင်မောင်မြင့်တို့ကိုကျေးဇူးတင်ရှိကြောင်းပြောကြားလိုပါတယ်။တော်တာရှင်ပေါင်းကိုစိတ်နှပြချမ်းမွှေးလန်းကြပါစေခင်ဗျာ။